ฏิปักษ์ဖြစ်နေတဲ့ဘယ်သီလကိုဆိုလက်နဲ့ရောက်မှာမဟုတ်ဘူးလို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကဒီနေ့တောက်ကြနေမှာပြောကြားလိုက်ပါတယ်တရုတ်ကုမ္ပဏီတစ်ခုကရုရှားကိုအဝေးထိန်းဒရုန်းယာဉ်တွေရောင်းချဖို့ညှိနှိုင်းနေတယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရဝမ်မန်ဝင်ကအခုလိုတုံ့ပြန်ခဲ့တာပါတရုတ်နိုင်ငံအနေနဲ့စီးရဲဆိုင်ရာပုံကုန်အနေနဲ့ပတ်သက်ပြီးတာဝန်သိသည့်အမျှော်မြင်ရှိရှိသဘောထားနဲ့လှုပ်ဆောင်နေပါတယ်လို့လည်းသူကပြောပါတယ်ပဋိပက္ခဖြစ်နေတဲ့ဒေသတွေဒါမှမဟုတ်စစ်မှပါနေတဲ့အဖွဲ့တွေဆိုရင်ဘယ်ဒေသဘယ်အဖွဲ့ကမှတရုတ်ကလက်နဲ့ရောက်မှာမဟုတ်ဘူးလို့ပြောပါတယ်တရုတ်အနေနဲ့ညီညာရေးဆွေးနွေးဖို့မြင့်တင်ဆောင်ရွက်နေတယ်လို့လည်းနိုင်ငံရေးဌာနပြောခွင့်ရဝိုင်ဝမ်ဘင်းကပြောကြားထားခဲ့ပါတယ်ရုရှားကအသက်သေးစေနိုင်တဲ့ပစ္စည်းတွေရုရှားကိုရောင်းဖို့စဉ်းစားနေတယ်ဆိုတဲ့တဲ့င်းတွေကြောင့်အမေရိကန်အနေနဲ့စိုးရိမ်နေလို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကပြောကြားထားပါတယ်။ယူကရိန်းစစ်ပွဲအဆုံးသတ်ဖို့တရုတ်ကအဆိုပြုလိုက်တဲ့12ချက်ပါညဉ့်ဉန်းအဆိုပြုချက်ရဲ့နံပါတ်1အချက်ကိုလိုက်နာရင်ကိုစစ်ပွဲအဆုံးသတ်နိုင်ပါတယ်လို့လည်းအမေရိကန်နိုင်ငံရဲ့ချန်ပီဂျိတ်ဆူလီဗန်ကပြောကြားခဲ့ပါတယ်။တိုင်းပြည်တော်ရဲ့အချုပ်အခြာအာဏာနဲ့နယ်မြေကိုလေးစားဖို့နံပါတ်1ချက်မှာတရုတ်ကပြောထားခဲ့တာပါ။ယူကရိန်းကရုရှားကိုဝင်တိုက်တာမဟုတ်သလိုအမေရိကန်နဲ့နိုင်ငံတကာကလည်းရုရှားကိုဝင်တိုက်တာမဟုတ်ဘဲရုရှားကဒါယူကရိန်းကိုကျူးကျော်ဝေရောက်တိုက်ခိုက်တာကြောင့်ဖြစ်ပါတယ်လို့သူကဆိုပါတယ်